မလေးရှားမှာရှိနေတဲ့အထောက်ထားမဲ့မြန်မာနိုင်ငံသားတွေကိုပထမဦးဆုံးအကြိမ်အဖြစ်အစုဝေးလိုက်ပြန်ပို့ဖို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကစီစဉ်နေပြီဖြစ်တဲ့အကြောင်းပြောပြပါမယ်။ကျမအေးအေးမှာပါ။အထောက်ထားမဲ့တရားမဝင်အလုပ်သမားတွေနေရာပြန်နိုင်ရေးအတွက် Certificate of Identity မိသူမိဝါဖြစ်ကြောင်းအထောက်ထားစာအုပ်တွေကိုအခမဲ့ထုတ်ပေးပြီးနေရာပြန်ပို့ဖို့လှုပ်ဆောင်နေတဲ့အကြောင်းမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကအလုပ်သမားတန်ရာရှိဦးအောင်စောမင်းကဒီဝေကိုပြောပြပါတယ်
119ရောက်ဟိုစံယုံဖော်ပြထားတာကတော့ဒီတေးဟိုပေါ့နော်တရားမဝင်နေတဲ့မှမှအလိုကျက်မကြီးမကောင်းတဲ့ဆိုရင်လည်းအလိုကိုဝင်တဲ့လူမျိုးကိုဦးစားပေးပြီးတော့အလိုပြန်ဖို့ဖို့ဒီလိုစီစဉ်တဲ့သဘောပေါ့ဟိုအရင်130တရားလာမသိအဲ့အဲ့ရဲ့အဆက်ဖြစ်မှာပါဟုတ်ဒီအော်တိုဘာလာတဲ့ဟိုတော့သူတို့ပြန်ဟိုလုံနေအောင်စီစဉ်ပေးမယ်လို့တော့စံယုံဘက်ကတော့အလိုတော့ကျွန်တော်တို့သိရတယ်ဟုတ်အော်တိုဘာမဟုတ်ရင်လည်းဝင်ပါပေါ့နော်အဲ့နှစ်လာတဲ့ဒီနှစ်လမှာအတွင်းမှာသူပြန်ဖို့ပေးမယ်ဆိုတဲ့ဟာမျိုးပေါ့နော်ဒီအိုင်တို့ဖို့အတွက်သူတို့ကအဲ့ဒီဟိုနောက်ဆုံးရအဲ့လိုအမားထွက်တာပြီးတော့တန်ရုံကိုလာဖို့ရတဲ့အခါလေးပြင်ညာထားတယ
်မလေးရှားနိုင်ငံမှာကတ်ယောဂါကာလကန့်သက်မှုတွေကြောင့်အလောက်ကိုင်းနဲ့စားဝတ်နေရေးအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေနေရပြောင်းခြင်းပေမဲ့မပြောင်းနိုင်ဘဲဖြစ်နေသူတွေဖမ်းဆီးခံရသူတွေရှိနေတယ်လို့ကိုယ့်ကိုယ်ကိုအဆုံးစီရင်သူတွေရှိလာပြီးတဲ့နောက်တန်ရုံကအခုလိုစီစဉ်လာတာဖြစ်ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲနောက်ထပ်မြန်မာလူသမားနှစ်ဦးကိုကိုကိုအဆုံးစီရင်ခဲ့တာကြောင့်စုစုပေါင်း18ဦးထိရှိသွားပါပြီ။စည်ရင်ပေးထားတဲ့တရားမဝင်အလုပ်သမားတရားကြော်အနေနဲ့သူတို့ရဲ့မှတ်ပုံတင်တဲ့မိသားစုသကောင်စီမိတူတွေနဲ့အတူစက်တင်ဘာလ21ရက်နေ့ကနေစက်တင်ဘာလ25ရက်နေ့အတွင်းလူပိုတိုင်းလာပြီးမြန်မာတန်ရုံးကိုဆက်သွယ်ကြဖို့လည်းကြေညာထားပါတယ်။ဒါဟာဖြင့်တရားမဝင်မြန်မာလူသမားတွေကိုအစုဝေးလိုက်ကဲဆယ်ရေးလေရင်နဲ့ပြန်ပို့ဖို့ပထမဦးဆုံးအကြိမ်စီစဉ်လာပဲဖြစ်ပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့ကတ်ယောဂါကာလမှာနေရပြန်ဖို့အကူအညီတောင်းထားတဲ့မလေးရှားရောက်အထောက်ထားမဲ့မြန်မာနိုင်ငံသားသတောင်းကျော်ရှိနေပြီးအဲ့ဒီထဲကကိုဝင်ဆောင်အမျိုးသမီးတွေနဲ့ကျန်းမာရေးမကောင်းသူတွေအပါအဝင်အရေးပေါ်အခြေအနေကြုံနေရသူ130ကျော်ကိုနေရပြန်ဖို့စီစဉ်ထားကြောင်းကိုလည်းသတင်းထုတ်ပြန်ထားပါတယ်ခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကတ်ယောဂါကာလကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုကန်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါဒါကြောင့်လဲနေရပြန်ဖို့တရားမဝင်နီးလန်းနေတဲ့စ조사ရင်းမလေးရှားထိုင်းနယ်ဇက်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်တချို့ဆိုရင်လူမောင်ခိုကူးသမားတွေရဲ့တားကောင်တွေအဖြစ်ကြောက်ရွံ့သွားကြရတာပါကျမမအေးမှာထိုင်းမြန်မာနယ်ဇက်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်